ိုရိုနာဗိုင်းရပ်စ်ကိုကူးစက်နေကြသူတွေမှာကမ္ဘာအကြီးအကဲတချို့လည်းပါဝင်နေပါတယ်။မိုနာကိုနိုင်ငံရဲ့အုပ်ချုပ်ပရင်စ်အယ်ဘတ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့သူနန်းတော်ကအကြေညာချက်ထုတ်ပြန်ပါတယ်။ Princess Grace ဆေးရုံကဆရာဝန်တွေကအယ်ဘတ်ဘုရင်ကြီးကိုကုသပေးနေပြီးတော့အသက်62နှစ်အရွယ်ဘုရင်ကြီးရဲ့ကျန်းမာရေးအခြေအနေစိုးရိမ်ကြမရှိဘူးလို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။မိုနာကိုဘုရင်ဟာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့လူသိသင်ကြားကြေညာတဲ့ပထမဆုံးနိုင်ငံကောင်းဆောင်ဖြစ်ပါတယ်။အယ်ဘတ်ဘုရင်ကြီးဟာနန်းတော်ရဲကသူယုံကမ်းမှာပဲအလုပ်တွေဆက်လုပ်နေတယ်လို့အစိုးရအဖွဲ့ဝင်တွေနဲ့လည်းပုံမှန်အဆက်အသွယ်ရှိတယ်လို့နန်းတော်ရဲကြေညာချက်မှာပြောထားပါတယ်။ဒီသတင်းနဲ့တစ်ဆက်တည်းမှာပဲ EU ဥရောပကော်မရှင်အကြီးအကဲတယောက်လည်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့ EU ကော်မရှင်ပြောဝင်ရတာအတည်ပြုပါတယ်။EU နဲ့ EU ရဲကနှုတ်ထွက်သွားတဲ့ဗြိတိန်နိုင်ငံသားသဘောတူညီမှုတွေရရှိရေးအဓိကဆွေးနွေးနေတဲ့ကြီးမားရေးမှုချုပ်မစ်ချယ်ဘာနီရဲ့မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတဲ့ဆိုတာကိုကြားသာပေးနေတဲ့ကပြောကြားခဲ့တာပါသူနဲ့လူချင်းတွေ့ဆုံခဲ့တဲ့ EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen အနေနဲ့ကိုရိုနာဗိုင်းရပ်စ်ကိုရှိမရှိစစ်ဆေးမယ်လို့ပြောခွင့်ရ Eric Manmar ကပြောပါတယ်မစ်ချယ်ဘာနီရဲ့နဲ့ von der Leyen တို့လွန်ခဲ့တဲ့တရက်နှစ်ပတ်ကတွေ့ဆုံခဲ့ပြီးမြဲဥက္ကဋ္ဌ von der Leyen စီမှာရောဂါလက္ခဏာတစ်စုံတစ်ရာမပြသဘူးလို့ပြောပါတယ်ကျိနိုင်းရမှုချုပ်ဘာနီယေကိုဗစ် -19 ရောဂါဖြစ်နေပြီးမြဲ EU နဲ့ UK ကြားကျိနိုင်းမှုတွေကိုဆက်လုပ်သွားမယ်လို့ EU ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ American ပြည်ထောင်စုမှာလည်းအောက်ဆက်တော်အမတ်2ယောက်ဖြစ်တဲ့ Republican Party အမတ် Mario Diaz Balart နဲ့ Democrat အမတ် Ben McAdams တို့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတဲ့အတွက်တခြားသူတွေနဲ့မထိတွေ့ဘဲတိကျခွဲနေနေကြပါတယ်။